ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကလက်နက်ကင်ပဋိပက္ခတွေနဲ့အင်တာနက်ဆက်သွယ်မှုကန့်သတ်ထားတာတွေအဆုံးသတ်ရေးမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့လူငယ်သုံးဖမ်းဆီးခံလိုက်ရတဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ခံပါဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်၃ဖြစ်တဲ့ကိုဆိုးလာနိုင်ကိုကျော်တီးရရဲကျော်နဲ့ကိုရဲရောင်တို့ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာကြုံတွေ့နေရတဲ့အကျက်သေးတွေအဆုံးသက်ရေးတောင်းဆိုဆန္ဒပြခဲ့တဲ့အတွက်ဖမ်းဆီးခံရတာပါအဖမ်းမခံရခင်မန္တလေးဈေးကျူနိုင်စင်ရှိမှာဒီကနေ့တောက်ကြနေအစောပိုင်းမှာဆန္ဒပြခဲ့ကြတာနဲ့ပတ်သက်လို့ဆန္ဒပြသူတူဖြစ်တဲ့ကိုဆိုးလာနိုင်ကအခုလိုရှင်းပြပါတယ
်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တိုင်းရင်းသားဒေသတွေမှာဖမ်းဆီးစစ်တပ်ရဲ့လူမဆန်တဲ့လောက်ရတဲ့ကိုတီတူလူလူသိအောင်ချပြတာဖြစ်တယ်ဆိုတော့ကျောင်းသားတွေကိုတမကရဲဘော်တွေကိုမတရားဖမ်းဆီးထောင်ချတဲ့အဘကမရတဲ့ပုံမှန်တွေနဲ့တရားစွဲတယ်ဆိုတော့ကကျွန်တော်တို့တမကရဲဘော်တွေကိုဖမ်းဆီးထောင်ချရုံနဲ့ဒီထွေးကြော်တန်တွေကရက်သွားမှာမဟုတ်ဘူးလှောက်ရှားမှုတွေကဆက်လက်ရှိနေအောင်ပဲလို့ကျွန်တော်တို့ကပြသခြင်းဖြစ်တယ်တခါပြည်သူလူထုနဲ့အသားနဲ့ရက်တည်တဲ့ဆိုတော်လေကျွန်တော်တို့ကပြသခြင်းဖြစ်တယ
်ရခိုင်ပြည်နယ်ကပဋိပက္ခတွေအဆုံးသတ်ရေးတောင်းဆိုလှုပ်ရှားကြတဲ့လူငယ်တွေဖမ်းဆီးရေးယူမှုတွေကြုံနေရချိန်မှာပဲအခုလိုနောက်ထပ်လှုပ်ရှားမှုတွေကိုဆက်လုပ်နေကြတာပါဆန္ဒပြလှုပ်ရှားမှုမှာပါဝင်ခဲ့သူနောက်တူးဖြစ်တဲ့ကိုကျော်တီဟရဲကျော်ကတော့ဖမ်းဆီးရေးယူမှုတွေရှိပေမဲ့လည်းဆက်လက်လှုပ်ရှားသမှာဖြစ်ကြောင်းပြောပါတယ်
ဆက်ဆက်ကြီးလှုပ်ရှားမှုပြီးတော့ကောင်းစစ်ပွဲစုံဖြတ်တန်းရေးလှုပ်ရှားမှုတွေမှာဗကသားချောင်းသားတွေဟာအမြဲအဲ့လမ်းကြောင်းတွေတွေ့မဲ့သွားမှာမဟုတ်ပါဘူးကျွန်တော်တို့ပြီးနေနေလေးကျွန်တော်တို့ဘလောက်ပဲပြီးနေပြီးနေကျွန်တော်တို့ဘလောက်ပဲဗရိယာဘုံမိုင်းနဲ့ဖန်စီတာဖန်စီတာကျွန်တော်တို့ရဲ့ဗကသားချောင်းသားတွေဟာကျွန်တော်တို့ဒီဟိုဆက်ဆက်ကြီးလှုပ်ရှားမှုပို့ပြီးတော့ဖက်ဆစ်စစ်တဲ့လူစံနဲ့ကျွန်တော်တို့လောက်ရက်တွေကိုကျွန်တော်တို့ဆက်ွက်သွားမှာဖြစ်တယ်လှုပ်ရှားမှုတွေလည်းဆက်တိုက်လှုပ်သွားမှာဖြစ်တယ်
ဖန်စီကန်သူတုံးဟာဒီလအစောပိုင်းကလည်းအလားတူမန္တလေးမြို့မှာတောင်းဆိုလှုပ်ရှားခဲ့ကြတဲ့အတွက်ငင်းငန်းစာစုဝေးကွင်းနဲ့စီတန်းလက်လေကွင်းဆိုင်ရာဥပဒေပုံမှန်19နဲ့ဖန်ဝန်ထုတ်ခံထားသူတွေဖြစ်ပါတယ်။အခုနောက်ဆုံးဖန်စီမှုနဲ့ပတ်သက်လို့လည်းမန္တလေးတိုင်းချင်းတာဇန်မြို့နယ်အမှတ်6စကန်မှုကအခုလိုပြောပါတယ်
။ကျွန်တော်ငင်းစီ19မှာသူတင်ခံပြီးဖြစ်နေပါတယ်။ဆက်ပြေကကျော်ရေကရချားစတဲ့နေမှာလည်း9ကကာကြီးထားဘူးလို့ခွန်းလာတော့နော်။ကျောင်းဘူးကိုတော်ကြီးကလည်းသူကလည်းငင်းရဲဆရာကိုတော့ပေါ်ပါတယ်။
ချင်းသာတဲ့မြို့နယ်မှာစက်တင်ဘာ10ရက်နေ့ကဆန္ဒပြလှုပ်ရှားခဲ့တဲ့ကိုမျိုးချစ်စိုးကတော့ဒီဘက်တဲမှာပဲငိမ့်စုစီပုံမှန်19နဲ့ထောင်နဲ့တလချမှတ်ခဲ့တာပါရခိုင်ပြည်နယ်စိုးအဖွဲ့ရုံရှိမှာအလားတူတောင်းဆိုချက်တွေနဲ့ဆန္ဒပြခဲ့ကြတဲ့ចောင်းသားတမကအဖွဲ့ဝင်3ကိုလည်းငိမ့်စုစီပုံမှန်19နဲ့ဒီဘက်တဲမှာပဲတရားစွဲဆိုထားပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်